ချင်းပြည်နယ်တီးတယ်မြို့နယ်ဟိန်စိန်ကျေးရွာအနီးတွိုင်းမှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေပြီးတော့လေကြောင်းအကူ၃ပြည့်ရတဲ့အထိပြင်းထန်ကြောင်း PDF တာဝန်ရှိသူတွေကပြောပါတယ်။တရင်တပတ်ကျော်ချာတိုက်ပွဲကြောင့်ကုန်သွယ်ရေးကားလမ်းပိတ်နေသလိုဒေသတွင်းစားနပ်ရေးခါပြတ်လတ်နေပြီလို့လည်းမြို့ကန်တွေကပြောပါတယ်။ရန်ကုန်ကဖေးဖို့လာတဲ့တရင်ကိုကိုသားညုံကပြောပြပေးမှဖြစ်ပါတယ်ဗျာ။
ချင်းပြည်နယ်တီးတိမ်မြို့နယ်ကလေးတီးတိမ်ကားလမ်းမပေါ်ကဟင်စင်ကြီးရွာနီးတဝိုင်မှာဒီကနေ့မနေ့စောစောပိုင်းကစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်။စစ်ကောင်စီတပ်ကရဟတ်ရံပါဝင်လက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်နေတယ်လို့ PDF ဇိုလန်ကံကြားရေးတာဝန်ရှိသူကပြောပါတယ်။
ဒီမနေ့တော့ကလေးမျိုးကနေကလေးကလာပြောင်းနေနေတော့အမြောက်တုံးလဲနေတော့ရှောင်းမနေ့7နာရီကျော်နေခဲ့တယ်7နာရီခွဲလောက်ကျတော့ဖြတ်ပြီးမရှိနဲ့လားလာပြီးတော့လာပြီးတော့မဆက်တဲ့ကလေးမျိုးပေါ့နော
်ဒီတိုက်ပွဲမှာတော့ PDF ဇိုလန်ကလေး PDF ချင်းမျိုးသားတပ်ဦး CNS ဇိုကန် Army စတဲ့ပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်ဒီကြတိုက်ပွဲဖြစ်နေတာပါအင်အားတရာဝန်ကြီးလောက်ရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဟိန်စင်ကြီးရောင်းနီတိုင်းငံကြီးရောအောင်နာမှာတက်ဆဲထားပြီးတော့တိုင်းငံကြီးရောဘက်ကိုရှေ့ဆက်တိုးနိုင်ဖို့အတွက်အခုလိုလက်နက်ကြီးတွေရောဒီကြောင်းကနေပါပြစ်ကူတက်ခိုက်နေတာလို့သူကပြောပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကလည်းတိတိမြို့နယ်တိုင်းငံကြီးရောမရောက်ခင်ဟင်းစင်ကြီးရောနားမှာစစ်ကောင်စီတပ်နဲ့ချင်းကောက်ွယ်ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးတော့အဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေရင်နဲ့တက်ခိုက်ခဲ့တယ်လို့ချင်းပြူသားကောက်ွယ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တိုင်းငံကြီးရောလမ်းဆုံဟာချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်သွားလာရေးမှာအဓိကကျတဲ့လမ်းကြောင်းတစ်ခုဖြစ်လို့စစ်ကောင်စီတပ်ကရောကာကွယ်တပ်ဖက်ကပါထိန်းချုပ်နိုင်ဖို့ကြိုးစားနေတာလို့ PDF ဇိုလန်ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
ဒီတိုင်းနဲ့တိုင်းဆိုင်ကကျွန်တော်တို့ချင်းပြည်နယ်မြောက်ပိုင်းစကိုင်းတိုင်းရဲ့ကျွန်တော်တို့အဒီလာအတိုင်းကြောက်တယ်ဆိုရင်ဒီလူမျိုးရောက်မယ်ခလန်းတဲ့ဟာခါပလိုက်ရတယ်အဲဆိုအလိကကျတာပေါ့နော်
ဒီတိမ်ပဲဒီမနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့မသိရသေးတဲ့အကြောင်းနဲ့မနေ့ကမတူပြီမြို့နယ်ရေစွာမြို့ရေစကန်တိုက်ခိုက်ခံရတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်ဒီတိမ်ပဲမှာတော့ဒီဖြစ်တာဆိုတော့ကျွန်တော်လည်းမသိသေးပါဘူးဗျာမနေ့ကတော့ကျွန်တော်တို့ရေစွာဘက်မှာပဲရှိတယ်အရေစွာနေမြို့ရေစကန်ပေါ့အဲရေစွာမြို့ရေနေနေမြို့ရေစကန်ကိုကျမ်းပဲ40လောက်လာပြီးဖြတ်ခဲ့တာရှိတယ်မနေ့ကတော့ဒီလိုဖတ်တာလာကျွန်တော်တို့ကစစ်ပြီးချိုးတဲ့အရာရှိတဲ့ဖြစ်စဉ်ရှိပါတယ်တိုက်ခိုက်ခြင်းပါ
တီတိမ်မြို့နယ်ကလေးတီတိမ်ကားလမ်းမပေါ်မှာဟင်းစင်ကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာနေပြီဖြစ်တယ်လို့ဇမစစ်တွေကလည်းပြတ်တောက်နေပါတယ်ဒီအတွက်ကြောင့်မလို့တီတိမ်မြို့တွင်ကုန်စီပြတ်တောက်မှုဖြစ်နေတယ်လို့တီတိမ်မြို့ကတူကပြောပါတယ်တီတိမ်မှာလိုအပ်နေတဲ့စားတောက်ကုန်တွေအတွက်တုံးစံမြို့နယ်ကနေပြီးတော့စကိုင်းတိုင်းဘက်ကိုပတ်ပြီးတော့ဝယ်ယူနေရလို့တေယူပို့ဆောင်ရေးစီးကြီးမိနေတယ်လို့ချားမြူကန်တူကပြောပါတယ်
တုံးစံအားကားလေးကျတော့တုံးစံနဲ့စကိုင်းတိုင်းနဲ့ဆက်အဲ့ဒါဆက်ပြီးမှတုံးစံအားနေတီတိမ်ကိုပြန်လဲတာကောင်းကြီးကကိုတော့အရင်ကျွန်တော်တို့ကမှသာနာတိုင်းမှာတန်စွာက2000နဲ့ရောက်တာအခုလို2500လောက်ရှိမှာဗျတေယုတ်တေယုတ်ရောက်ခဲ့
ဇန်နဝါရီလ10ရက်နေ့ကစလို့စကိုင်းတိုင်းကလေးမြို့နယ်ကနေတက်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်တပ်တွေကမှတိတိမြို့နယ်အတွင်းတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ရပါတိတိမြို့နယ်တွင်တိုက်ပွဲတွေကြောင့်အင်းနာရွာသား1500ကျော်လဲစစ်ပီးကိုတင်းရှောင်နေကြပါတယ်ခင်ဗျ